စီရင်နိုင်ငံရှေ့မြောက်ပိုင်းက ISIS နဲ့ဆွေးနွေးတွေ့နောက်ဆုံးခြေကိုယူထားတဲ့ဘက်ကုစ်မြို့ထဲမှာစစ်သွေးကြွရီမိုင်းတွေပေါက်ခွဲပစ္စည်းတွေကိုအမေရိကန်ကပံ့ပိုးထားတဲ့တပ်ဖွဲ့တွေစတင်ရှင်းလင်းနေကြပါပြီ ISIS တက်ကဲ့သမားတွေထိန်းချုပ်ထားတဲ့နယ်မြေကိုစီရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကသိမ်းပိုက်လိုက်ပြီးနောက်တစ်နေ့မှာပဲနယ်မြေရှင်းလင်းမှုတွေစတင်လိုက်တာပါစစ်သွေးကြွရီရဲ့အမကန်နယ်မြေကိုထိန်းချုပ်နိုင်ခဲ့တဲ့အတွက် ISIS အဖွဲ့တွေအဓိကထိုးနှက်ချက်ဖြစ်ခဲ့ကြောင်းလည်းတာဝန်ရှိသူတွေကပြောဆိုကြပါတယ် ISIS အဖွဲ့ရဲ့နောက်ဆုံးအမကန်နယ်မြေကိုအင်္ဂါနေ့ကသိမ်းပိုက်ရမှာရန်နဲ့ချီတဲ့ဒဏ်ရာစစ်သွေးကြွရီပါဝင်1,500လောက်ထိလက်နက်ချခဲ့ကြောင်းလည်း SDF တာဝန်ရှိသူတွေကပြောဆိုကြပါတယ် ISIS စစ်သွေးကြွရီကျန်ရှိနေတဲ့နေ့တို့အချင်းသားတွေဒဇာကန်တွေကိုဖန်ထားနိုင်တဲ့အကြောင်းလည်း SDF တော်ဝင်ရှိသူတွေကတတိပေးထားကြတာပါအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ကတော့ ISIS အကြမ်းဖက်အုပ်စုကိုအပြစ်သက်ချေမှုနိုင်မှုဆက်လက်ကြိုးပမ်းနေစေဖြစ်တဲ့အကြောင်းမနေ့ကပဲပြောဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ ISIS ထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေကိုရှင်းလင်းနိုင်တော့မယ့်အကြောင်းမနေ့ကပဲအင်ဂျီရိုမှာတင်းတောက်တွေကိုပြောခဲ့တာပါသမ္မတအဖြစ်စတင်တာဝန်ယူခဲ့စဉ်တုန်းကစစ်သွေးကြွရီထိန်းချုပ်ထားတဲ့အခြေအနေနဲ့လက်ရှိအခြေအနေကိုနှိုင်းယှဉ်ထားတဲ့မြေပုံကိုပြသရင်းအပြစ်သက်ရှင်းလင်းနိုင်မှုလက်ရက်ကလောက်သာကျန်တော့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်